ဘာဆိုင်တောင်သူလယ်သမားတွေမိုးစဘာရိတ်သိမ်းပြီးချိန်ကာလမှာနိုင်ငံသားတင်ပို့တဲ့စံစည်းနှုန်းတွေကျဆင်းတဲ့အတွက်စဘာဆိုင်လယ်သမားတွေရောကုန်တွေရောအရှုံးနဲ့ရင်ဆိုင်ကြရတဲ့အချိန်ကာလကိုရောက်နေပါတယ်။တနင်္ဂနွေလုံးအတိုင်းတာနဲ့စဘာအထွက်နှုန်းတိတိတသာယောနေတယ်လို့မဆိုသာပေမဲ့နာဂစ်ဆိုင်ကလုံးမုန်တိုင်းတန်းအပြင်းထန်ခံလဲရတဲ့ဒေသတွေကတခုဖြစ်တဲ့အီယာဝတီတိုင်းဖျာပုံမြို့နယ်မှာတော့စဘာအထွက်ယော့တယ်လို့လေယာဉ်လုံငန်းလုတ်ကင်နဲ့ဖျာပုံမြို့ကန်တူက VOA ကိုပြောပြပါတယ
်။မြို့ကတဲ့ဆိုင်တော့အထွက်ဆုတ်တယ်ဆိုတာအထွက်ဆုတ်ရင်အကြောင်းရင်းဟာကျွန်တော်မြို့သားတွေမမှန်ဘူးပြလက်သမားကလေနာဂစ်ကြောင့်သူတို့ဟိုခြံထားတဲ့မြို့သားကစုံစုံသွားတဲ့အခါကျတော့ဒီအများနေဝိုင်းပြီးထောက်ပံ့နေနေတော့ပြီးတဲ့ခါလေးရှိရပိုးပြီးအဆူရှင်တွေလာပြရဲ့ရှိအဲ့ဒီမြို့သားတွေနဲ့ကြုံရရဲ့လုံးလိုက်ရတဲ့အခါကျတော့မြို့သားတွေမမှန်တဲ့ခါကျတော့ဒီနေ့အထွက်ဆုတ်တယ်ခင်ဗျာမနေ့ကတော့မိုးရွာပြင်းပြခြင်းဒီကောက်60ဝန်းကျင်လောက်ထွက်တဲ့လူကဒီနှစ်ကို20ဝန်းကျင်လောက်အဲ့ဒီလောက်ပဲထွက်တဲ့ပုံစံမှရှိတယ်။ဒီပြည်ပြည်ချင်းမှာတချို့လေဒီမှာရင်းငါဝင်သွားလို့စိုက်မိရတဲ့ဒီနှစ်ဘလူပြုံးနဲ့ကျဲလိုက်ရင်ပြက်လိုက်ရင်ကျဲလိုက်ရင်ပြက်လိုက်ရင်နှခါသုံးပါလောက်ဒီလက်ကြီးတွေလည်းမှာမြေကြီးကနေပြီးလက်မခံတဲ့ပုံအဲ့ဒါကိုပဲပါရဟုတ်လား
။ဖြာပုံနယ်ဘက်မှာထွက်ရော့တယ်လူဒေသခံကဆိုပေမဲ့ပြပတင်ပို့တဲ့အမထဆန်အမျိုးအစားအုပ်စုကတော့မပြတ်ပါဘူးလို့ပြပကိုစံတင်ပို့တဲ့လုပ်ငန်းလုပ်ကိုင်နေတဲ့ရန်ကုန်မြို့ကန်ကုန်တဲ့တူကပြောပါတယ်။ဒါပေမဲ့ပြပတင်ပို့တဲ့စံစင်းလုံးကကြာနေတဲ့အတွက်လေသမားတွေအဖို့အမျက်မရယုံတော့မကဆက်ရပြူရတဲ့ကုန်ကြစည်းကိုတော့မကာမိတယ်လို့ကုန်တွေအဖို့မှလည်းပေါက်စည်းအတိုင်းအရှုံးခံရောင်းဖို့ပဲလုပ်နေရတယ်လို့အဲ့ဒီကုန်တွေကပဲပြောပြပါတယ်။
ရောင်းဝယ်တော့အခုပြန်ပြီးတော့ဟိုရောင်းဝယ်ဖြစ်မဲ့သဘောပေါ့နော်ဈေးကတော့နည်းနည်းသူ့ဈေးနဲ့ဈေးနည်းနည်းနေသွားတယ်မနှစ်ကတည်းကလေ260ဝန်းကျင်လောက်ပဲဒေါ်လာ260လေတထံမနှစ်ကဆိုရင်ဒီချိန်မှာ320 330လောက်မနှစ်ကရောင်းဝယ်ဒီနှစ်ကအရှုံးနဲ့သွားနေရမနှစ်လိုက်ရောင်းပြီးတော့ဒီအခုလက်ရှိဟိုစံဈေးနဲ့စဘာဈေးနဲ့ဆိုရင်ရှုံးနေကြတော့ဒီစဘာသမားကနေပြီးတော့လေသမားလည်းရှုံးဒီကုန်းတွေလည်းရှုံးအဲ့လိုအဆင်ဆင်ရှုံးနေ
လေသမားအများစုဟာမိုးစဘာပြီးတဲ့အခါဒီဇင်ဘာလအကုန်ကနေဇန်နဝါရီလ15ရက်အတွင်းຫນွေစဘာပြည့်အောင်ထပ်ဆိုင်ကြပါတယ်။ဖြာပုံနယ်ဘက်မှာကတော့အထွက်ကနေဈေးကကျမှုမိုးစဘာအပြီးຫນွေစဘာစိုက်မဲ့သူတွေအခက်ကြုံကြရမယ့်အခြေအနေရှိနေပါတယ်။ဒီအခြေအနေကိုဖြာပုံမျိုးကန်ကအခုလိုရှင်းပြထားပါတယ်
။ຫນွေစဘာတဲ့ရင်းနှီးရမယ့်အရင်းနှီးရဒီမိုးစဘာရောင်းပြီးမှသူကရင်းနှီးရမှာ။အဲ့ဒီမှာဒီဘက်ကအရင်းနှီးနေတဲ့ဒီကမှာဒီကဘာသာဘူးတဲ့အဖြစ်ကြီးတယ်။တခါပူပြီးတော့ဆိုးလာတာကအခုမိုးလေဘရေသိမ်းပြီးတဲ့အချိန်မှာစကားကြီးလုံးဝတက်မလာဘူး။သူ့မိုးလေဘထုတ်လို့တဲ့ကုန်ကြစည်းတောင်မှမကနိုင်တော့အောင်လည်းကတော့ဒီလက်ရှိစကားပုံစံကဖြစ်နေတယ်။ဟောဆိုတော့မနှစ်ကတည်းကဒီလိုစကားပုံကြီးမှာအချုံစကားလို့ခေါ်တဲ့ကျွန်တော်အကျဉ်းစကားကိုအဲ့ဒီအကျဉ်းစကားကဣန္ဒိယကို3လင်းခွဲလောက်ကနေမြစ်ကဈေးသဖွင့်နေဒီနေ့2,000ဝန်းကျင်ပဲရှိနေတယ်။အကောင်းစားပို့ဆောင်မှုလို့ခေါ်ရကျွန်တော်ဖြာပုံပေးကြလေးပေါ့။အဲ့ဒီစကားဆိုရင်မနှစ်ကတော့5,000ဝန်းကျင်လောက်ပဲရှိပေါ့။ဒီနေ့4,000ဝန်းကျင်လောက်ပဲရှိတယ်။အဲ့လောက်ဒီဒီနှုန်းကတည်ငြိမ်ပြီးတော့မတက်ဘဲနဲ့ဖြစ်နေတော့လေကမထုံးမှုဒီကတစ်ခါတော့တော်တော်လေးကြီးတာရင်းနေနေကြီးတယ်။လေယာဉ်ကလူအားကနှားတဲ့ဈေးကြီးရာဒီကောင်ကလူတယောက်ကို1,500ဝန်းကျင်လောက်ပဲပြရတာဒီနေ့တနေ့လူကတော့$3မှမပြင်းဘူးသူကတော့ပြောလို့များတဲ့အမိသားကြီးကပြင်းနေတယ်ပြောတာလေတေးတာညဘုံမှာထွက်လို့တဲ့ဈေးကနိုင်ကြီးလာတယ်ဒါပေမဲ့သွားကြည့်မတက်ခါနဲ့ကမှမကိုက်ဘူးအခုလက်ကြည့်ဒီလားဒီမှာပေါက်နေတဲ့သွားကြည့်မှုနဲ့ဆိုတော့ကမှမကိုက်ဘူးအဲ့တော့သူကမကိုက်တဲ့နဲ့ရောင်းမှလည်းကျုံးမယ်မရောင်းကြရလဲလူကတော့လုံးဖို့ရင်းနှီးကိုရထထရမယ်မထနိုင်ဘူးအဲ့လိုလေမမနဲ့တို့ကြက်သေးလို့ရှိရင်တို့ရဲ့တို့ဘုမောစားနေတယ
်မူစဘာအထွက်နေတာတွေကလည်းရှိစဘာစီကလည်းကြားဆိုတဲ့အချိန်ရောက်နေတာမို့လူစဘာဆိုင်မဲ့လေသမားတွေငွေရင်းနှီးနေပါမဲ့အရေးရင်းဆိုင်နေရပေမဲ့အစိုးရထုတ်ချေတဲ့စိုက်ပျိုးစစ်ချင်းငွေကလည်းလုံလောက်မှုမရှိပုဂ္ဂလိကဘိုင်းမှာလည်းကုန်တွေချင်းချင်းတောင်မှငွေချေးလို့ရမယ့်အခြေအနေမရှိဖြစ်နေကြရတာမို့လေသမားနဲ့ကုန်တွေတောင်မင်းမြောင်မင်းမကယ်နိုင်ဖြစ်နေရတယ်လို့ဆိုမယ်ဆိုရင်ဆိုနိုင်ပါတယ်လေယာဉ်လုံငန်းလုတ်ကင်နဲ့ဖြာပုံမြို့ကန်နဲ့စဘာရောင်းဝယ်လုပ်တဲ့ကုန်တွေတို့ဒီအချိန်တွေကိုရှင်းပြထားတာတွေနားဆင်ကြည့်ပါ
။ဆိုက်ပျိုးစစ်ချင်းတွေဆိုတာကလေသမားတယောက်မှလေဧကဘနေဧကတွေရှိရှိသူကတဧကကို8,000နဲ့စေဧကဘိုးပဲပြီးတယ်လေသမားတယောက်က ဆယ်ဧကတဲ့ပို့ပြီးတော့လုံးလို့ဧကတရားကြီးတော့ဆယ်ဧကဝင်ပြီးတော့ဧကကို6000တောင်းဒါရင်အဲ့ဒီမှာအစစ်စစ်တစ်ခါလက်ချက်လိုက်တာဘယ်လိုမှ9000ဝန်းကျင်လောက်ပဲကျန်တယ်အဲ့ဒီဝင်နေတဲ့ဒီမြန်မာအခုလိုချင်းနေဘာမှဖြစ်လို့တော့မြန်မာမရှိတော့
အကြောင်းမယူကိုဒီနေ့တော့မရှိဘူးအခုဟိုပါဘောဒီ public အချင်းချင်းတော့မှာပဲမနစ်ကတော့သူတို့ပဲမှာရှုံးနှားကြတာလေပဲအယောင်းဝယ်ပြက်ပြီးတော့ရှုံးနှားရှုံးနှားတော့အခုဒီ public အချင်းချင်းတော့ငွေထုတ်ချီးဖို့အစီအစဉ်သိမ့်မရှိဘူးစံပတ်ပါလိုက်လာအခုက
အခုလက်ရှိကြာနေတဲ့စပါးစည်းစံစည်းကဘယ်အချိန်မှမှပြန်တက်လာမယ်ဆိုတာကိုဘယ်သူမှတိတိကျကျမခံမနိုင်ကြပါဘူးဒါပေမဲ့ဒီအချိန်လေးမှာအမျက်ထွက်တာကတော့စားသုံးသူတွေပါပဲပြည်တွင်းမှာအများစားသုံးတဲ့စံစည်းနှုန်းတွေ၊ဓာတ်ဆီဈေးတွေ၊တခြားစားကုန်ဈေးနှုန်းတွေကျဆင်းနေတယ်ဆိုတာကိုအခုအစည်းအဝေးအတွက်ဆက်သွယ်မေးမြန်းခဲ့သူ2ဦးစလုံးကအတည်ပြုပြောဆိုခဲ့ကြပါတယ်။စံစဘာဈေးနှုန်းတွေကျဆင်းတဲ့အတွက်လေသမားတွေမနစ်နာရအောင်တချို့ဒေသတွေမှာလှုပ်ဆောင်ပေးနေတာတခုကိုတော့ကုန်တွေကရှင်းပြခဲ့ပါတယ
်။တက်စဘာပေါ့နော်တက်အရန်စံအတွက်တက်စဘာဝယ်တဲ့ဈေးကတော့သူတို့လေသမားအတွက်ကိုခံပြီးတော့ဈေးတန်းတစ်ခုပြန်ဖွင့်ပေးထားတယ်။3,800ကျင်းကျင်လောက်ဖွင့်ထားတယ်။လေသမားတွေရောင်းတာအောင်ဖွင့်ပေးတဲ့ဈေးပေါ့နော်ဒါကလည်းလိုတလောက်ပဲသူတို့ဝယ်မှာပြင်မှာကျတော့အဲ့ဈေးမပေးနိုင်ဘူးဒီပေါက်ဈေးနဲ့ဆန်ပေါက်ဈေးနဲ့လေပြင်မှာကျတော့2,000-4,000ဒီလောက်ပဲ
ရန်ကုန်မြို့ကန်ကုန်တွေအတူရှင်းပြသွားတာပါမြန်မာနိုင်ငံဟာစိုက်ပျိုးရေးနိုင်ငံတစ်ခုဖြစ်ပြီးစံစဘာဟာအဓိကစားသုံးကုန်နဲ့စိုက်ပျိုးသီးနှံဖြစ်ပါတယ်စဘာဈေးကွက်စံဈေးကွက်အခြေအနေမကောင်းဘူးဆိုရင်မြန်မာနိုင်ငံရဲ့လူဦးရေအများစုထိခိုက်နစ်နာကြရပါတယ်ဒီလိုတိုင်းသူပြည်သားလူဦးရေအများစုထိခိုက်နစ်နာရမယ့်အရေးကိုကိုငင်ဖြေရှင်းပေးကြရမှာကတော့အုတ်ချုပ်သူအစိုးရမင်းများရဲ့တာဝန်ဖြစ်ပါတယ်ဆိုတာကိုတင်ပြရင်းဒီသတင်းပတ်ရဲ့စီးပွားရေးအစီအစဉ်ကိုညီကုန်းချုပ်လိုက်ပါတယ်ခင်ဗျာ